စခိုင်မြောက်ပိုင်းကစစ်ကြီးဒုက္ခတဲ့စခန်းတချို့မှာစားနေရခါနဲ့တောက်တုံးကြီးတက်လက်သားတွေရင်ဆိုင်နေရတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်စစ်ဘေးဒုက္ခတွေတွေအနေနဲ့လေးရပြန်ဖို့လည်းခက်ခဲနေသေးတယ်လို့စစ်ဘေးဒုက္ခတဲ့စခန်းတွေမှာအလူရှင်တွေလည်းနေပါလာတာကြောင့်အခက်ကြုံရတာဖြစ်တယ်လို့လည်းစစ်ဘေးဒုက္ခတဲ့တွေကဆိုပါတယ်စခိုင်ကစစ်ဘေးဒုက္ခတဲ့တွေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့လာတဲ့တင်ကိုကိုစော်ဝက်လိုက်ကြပြပေးပါဦးခင်ဗျာ
စခန်းမြောက်ပိုင်းကစစ်ကြီးဒုက္ခတဲ့စခန်းတွေဟာအချိန်ကာလကြာလာတာနဲ့အမျှကူညီထောက်ပံ့မှုအားနည်းလာသလိုစခန်းတချို့မှာအခုဆိုရင်စားနပ်ရိက္ခာရောတောက်သုံးရေပြက်လက်မှုပါရင်ဆိုင်လာရပါတယ်။ကြောက်တော်မျိုးနယ်ကလူဦးရေ3000နီးပါးနေထိုင်တဲ့ညောင်ချောင်းစစ်ဘေးဒုက္ခတဲ့စခန်းမှာဆိုရင်လည်းတောက်သုံးရေမရရှိတာကြောင့်ချောင်းရေကိုတုံးနေရပြီးဝန်ရောဂါဖြစ်ပေါ်တာတွေလည်းရှိနေတယ်လို့စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်
။ဒီကံမှာကဟာသုံးရေလေးအဆင်မပြေတော့ဘူး။တောက်ဒီကဲမမရှိတဲ့အတွက်ဒီအခုနကပြောတဲ့ pipeline ကိုပဲပြင်ပြီးတော့တောက်ရရောသုံးရရောဟိုအတုပြနေကြတာကိုဒီမှာရောမှာနောက်ပြီးတော့ဒီချောင်းရီတင်ပြီးတော့ဒီသုံးနေကြတဲ့ဒါတော့ရှိရကိုအင်းချောင်းရီဆိုတာလည်းတအားကြီးပြတဲ့သူကဘာလို့ဆိုတော့ချောင်းမှာဒီအင်တာတို့ဘာတို့ခြားရတာရှိတာကိုဆိုတော့ဒီကဲမရင်းနဲ့ဟိုမငြိမ်းငြိမ်းမှုဖြစ်နေတယ်ကိုဒါကြောင့်မို့ဒီခလေးတွေကြာကြာဝန်ချောင်းဝန်ကြောဖြစ်တယ်ဝန်ကြိုက်တာတွေဖြစ်တယ်အဲဒါကြောင့်မို့ဒီကျွန်တော်ကတော့ဒီဆက်ဆိုင်သူကုညီပေးနိုင်တဲ့ဒီ office တွေပေါ့နော်ဒီသူတို့ဒီ NGO INGO တွေပေါ့ကုညီတောင်းထားတာရှိတယ်သူတို့လည်းဒီကုညီပေးနေကုညီပေးဖို့ကြိုးစားနေတာတွေရှိတယ်လို့ပြောတယ်ကိုနောက်ပြီးတော့ဒီကျွန်တော်ဒီပြီးခဲ့တဲ့ဟာဒီဇင်ဘာလောက်ကတည်းပေါ့နော်ဟိုဒီစစ်ကောင်စီဟိုအစည်းအဝေးမှာဒီပြောင်းထားတာရှိတယ်ကိုကုချင်ကြီးကဟိုတစုံတရာကုညီတုံးပြန်တာတော့မရှိသေးဘူးကို
အပြင်ပုံမကျုံမျိုးနဲ့အတွင်းကအထက်မြက်လဲစစ်ဘေးဒုက္ခစခန်းမှာလဲစားနပ်ရိက္ခာတွေလဲမရှိတော့ဘူးလို့တောက်သုံးကြီးတွေလဲရှားပါးနေပါတယ်အထက်မြက်လဲစစ်ဘေးဒုက္ခစခန်းကကိုအောင်နယ်ဝင်းကတော့ရေမရှိတာကြောင့်မြစ်ကစားငါရေတွေကိုတုံးနေရတယ်လို့ပြောပါတယ
်စားနပ်ရိက္ခာရှားပါးနေတာရေတွေလဲရှားပါးနေတယ်လူစနေမရှိဘူးလို့ချိုးရတယ်ချင်းငယ်ရေပဲချိုးရတယ်နောက်ပြီးတော့တိုက်တော့ရေလဲတပိုးတွေပဲတပိုးတွေနဲ့ချင်းမရှိဘူးအလူရှင်တွေလည်းမရောဘူးချင်းတွေလည်းပုံနေတယ
်လက်ရှိရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေကိုအစိုးရကစံရိက္ခာထောက်ပံ့တာတွေရှိပေမဲ့လည်းလုံလောက်မှုမရှိဘူးလို့လည်းပုံနေကျွန်းမြို့နယ်စစ်မှုဆောင်စစ်ဘေးဒုက္ခသည်စခန်းကတာဝန်ရှိသူတို့ကပြောပါတယ်အဲ့ဒီဒုက္ခသည်စခန်းမှာတောက်သုံးရည်တွေလည်းရှားပါးနေတာမှာလက်ရှိမှာတော့အဖွဲ့တစ်ခုက၃လစီမံကိန်းနဲ့ရည်လူပေးနေတာကြောင့်အဆင်ပြေနေပေမဲ့အဲ့ဒီ၃လပြီးရင်တောက်တုံးကြီးမရရှိတော့မှကိုဆွေးရနေရတယ်လို့လည်းဒုက္ခတဲ့တူကပြောပါတယ
်။ရက်ကတော့လုံလောက်တော့မရှိဘူးမိုးထတပူညတပူဆိုလို့ရှိရင်အဲတပူကလည်းစားတဲ့ပုံကလူတွေလည်းရှိတယ်အဲကလေးဆိုလို့ရှိရင်တပူစားတယ်တပူကျော်နှစ်ပူစားတဲ့လူမှကြတော့ရက်ကလုံလောက်တော့မရှိတော့ဘူး။တောက်တုံးကြီးကြတော့ဟိုအခုတော့ဟိုဆရာဆိုပြီးတော့ဖွေးတပွေးရှိတယ်အဲ့ဒီဖွေးကတောင်းရယ်တုံးရယ်တုံးလို့ရတယ်အဲ့ဒီဟာတောင်းလို့ရတယ်အဒီကရမိသားစုနဲ့ပို့ပေးတယ်အဲရေတော့ဒီနေ့တော့အခုရှင်တော့လုံလုံလောက်လောက်ရှိတယ်သူတို့ကတုံးလာပေးဖို့လို့ပြောရင်တုံးလာပေးရင်တော့ကျွန်တော်မှဒီကရောက်မလဲဆိုတော့ညော်လို့ရရှိသေးဘူ
းဒီခံကြီးနေမှာလက်ရှိအချိန်ထိစိတ်ပေးဒုက္ခပဲကိုတောင်းကြော်လောက်ဟာလုံးလုံးရေးအမကန်တဲ့မရှိတာကြောင့်နေရပြန်ဖို့ခက်ခဲနေကြပြီးစစ်ဘေးဒုက္ခသည်စခန်းထဲမှာနေထိုင်နေရလဲဖြစ်ပါတယ်။ရခိုင်လက်နက်ကိုင်အေအေအဖွဲ့နဲ့စစ်တပ်အကြားပြီးခဲ့တဲ့2020ခုနှစ်စက်တင်ဘာလအစောပိုင်းကတည်းကတိုက်ပွဲတွေရပ်တန့်နေတာလဲဖြစ်ပါတယ်။ဒါပေမဲ့လည်းဒီကာလအတွင်းမှာပဲမောင်တော့ဘက်မှာအေအေအဖွဲ့နဲ့မြန်မာစစ်တပ်အကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ဒီခံပြင်းထဲမှာတိုက်ပွဲတွေကြောပြန်ကြီးထွားလာမှာကိုဒေသခံတွေအနေနဲ့စိုးရိမ်နေကြပါတယ်ခင်ဗျ။